ဒဂါပြည်နယ်ကြောက်ဖြူဒေသကကမန်းမွ슬င်တွေဟာဒုက္ခတွေစခန်းမှာတည်ကြနေတိုင်းနေကြရစေဖြစ်ပေမဲ့ဗုဒ္ဓဘာသာဝင်ရခိုင်ပြည်နယ်ခင်မင်းရင်းနှီးမှုပြန်လည်ထွန်းကားဖို့မျှော်လင့်နေကြပါတယ်အတူရောနှောနေတိုင်းရင်ပဋိပက္ခတွေပြန်လည်ဖြစ်လာလိမ့်မလားဆိုတဲ့ဆိုရင်ချက်တချို့ကြံရှိနေစေဖြစ်ပေမဲ့လည်းနှစ်ဘက်စလုံးကဒီလိုပေါင်းစည်းရေးကိုလိုလားနေကြတာပါ AFP သတင်းတပုတ်ပေါ်အခြေခံပြီးပြောပြချင်ပါတယ်
ဘုရားဝါသာမြေမှာအမျိုးသမီးတူဦးကိုအာရမပြုကျင့်ခဲ့တဲ့ဆိုတဲ့ကောလာဟလသတင်းက2012ခုနှစ်အတွင်းရခိုင်ပြည်နယ်မှာပြန့်နှံ့ခဲ့ပြီးနောက်ဘာသာမတူတဲ့ဒေသခံတွေကြားပဋိပက္ခအကြီးကျယ်ဖြစ်ခဲ့ပြီးနောက်ပိုင်းမှာကြောက်ပြူမျိုးကလူမှုအတိုင်းဝိုင်းကြားယုံကြည်မှုကင်းမဲ့ပြီးတင်းမာမှုတွေရှိလာခဲ့ပါတယ်ဒီလိုပဋိပက္ခတွေမဖြစ်ခင်တစ်ချိန်လုံးကကြောက်ပြူမျိုးမှာဘုရားဝါသာနဲ့မွတ်စလင်တွေကြားခင်မင်းရင်းနှီးစွာနေလာခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်သူကသူကိုထူးမောင်လို့အမည်ပြောင်းထားတဲ့ကြောက်ပြူမျိုးကံမွတ်စလင်အမျိုးသားတဦးကတော့သူ့နဲ့အိမ်ကြီးချင်းဖြစ်ခဲ့ကြတဲ့ဗုဒ္ဓဘာသာမိတ်ဆွေတွေရဲ့အိမ်ကိုနေကင်းပိုင်းမှာတွားရောက်လေပတ်ပြီးညမတွေ့ရအမိတ်အချိန်မပြည့်ခင်သူတို့မွတ်စလင်တွေကိုထားတဲ့ကြောက်ပြူဒုက္ခတွေစခန်းကိုအရောက်ပြန်ကြရတာဖြစ်ပါတယ်ဒီလိုအခြေအနေမျိုးဖြစ်လာလိမ့်မယ်လို့သူမထင်ခဲ့မိကြောင်းကိုထူးမောင်ကပြောပါတယ်
ကျင်းနေပဲလို့ဝင်နေမိတာပေါ့ဒီလိုအခြေအနေမျိုးဖြစ်သွားမယ်ဆိုတာကိုတွေ့တော့မတင်ဘူးလေဟုတ်အဲလိုအစဉ်နေရာကြီးကတော်တော်ကိုတတရနေခဲ့တဲ့နေရာကြီးပဲ
ရခိုင်ပြည်ကကစားဖြစ်ခဲ့ချိန်ကစားပြီးမွတ်စလင်တွေဟာဒုက္ခတွေစခန်းထဲနေလာကြတာအခုဆိုရင်9နှစ်လောက်ရှိလာပြီဖြစ်ပါတယ်ပြည်ကဖြစ်ခဲ့ချိန်တုန်းကဒေါသထွက်နေကြတဲ့ဒေသခံရခိုင်လူထုဟာရဲတွေနဲ့အတူမွတ်စလင်တွေရဲ့အိမ်ကိုဝိုင်းပြီးမှုနောက်ဖျက်ဆီးခဲ့ကြတာပါအဲ့ဒီအဖြစ်အပျက်အတွင်းလူ100လောက်သေဆုံးခဲ့ပြီးထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်စွန့်ထွက်ပြေးခဲ့ရပါတယ်။ကြောက်ဖြူမြို့မှာဖြည့်ဆည်းခံရတဲ့အခြေအနေကိုဒေါ်စောပုချေကရှင်းပြပါတယ
်။ဘာမှမကြည့်တော့ဘူးဓာတ်ရီ။အကုန်ပြိုကျပြီဓာတ်ရီ။လုံးဝလုံးဝမရဘူး။ဓာတ်ရီတဲလို့လူတဲလို့မရတော့ဘ
ူး။2019ခုနှစ်အရောက်မှာတော့တိုင်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်သွားကြရတဲ့အခြေအနေအထိဖြစ်လာခဲ့တယ်လို့သုံးသပ်ကြပါတယ်။ဘာသာစွဲလူမျိုးစွဲတွေနေနဲ့ဆိုင်ဆိုင်ဆက်ဖြစ်နေမှာကိုဒေသခံအများစုစိုးရိမ်နေကြပြီးလူမှုအတိုင်းဝိုင်းနှစ်ခုကိုဇို့အတင်းပြန်လည်ပေါင်းစည်းမယ်ဆိုရင်မတည်ငြိမ်မှုအစ်စ်တွေပြန်လည်ဖြစ်လာနိုင်တယ်လို့သတိပေးမှုတွေလည်းရှိနေပါတယ်။ဒါပေမဲ့အကြောက်ဖြူကမွတ်စလင်တချို့ကတော့အရင်ကခင်မင်ခဲ့တဲ့ဗုဒ္ဓဘာသာမိတ်ဆွေတွေကိုတတိထားဆက်ဆံနေပြီးလူအတိုင်းဝိုင်းနှစ်ခုကြားအရင်ကရှိခဲ့တဲ့ချစ်ခင်ရင်းနှီးမှုတွေလုံးဝပျောက်ကွယ်သွားနိုင်မှာတော့မဟုတ်ဘူးလို့ညောင်းလင်းချက်တွေဆက်ရှိနေစေဖြစ်တယ်လို့ဒေသခံမွတ်စလင်ကိုထူးမောင်ကပြောပါတယ်
။ဒါနဲ့ကျွန်တော်တို့ဒီရခိုင်ပြည်ကိုကြီးပြီးတော့ဝင်ရမယ်ဆိုတော့ကျွန်တော်တို့ကကြီးပြီးပေါ့ပြောနေတယ်။ဒါဆယ်နေကတော့ကျွန်တော်တို့ကိုအငြင်းနဲ့ကြိုဆုံနေတယ
်။ကြောက်ဖြူမျိုးနယ်လွှတ်တော်အမှန်ဦးကျော်တန်းကတော့ကြောက်ဖြူမှာရှိတဲ့အရင်ရှိပြီးသားမွတ်စလင်တွေပြန်လည်အခြေချလာဖို့ကိုကြိုဆိုလိုက်ပြီးအစိုးရရဲ့ခွင့်ပြုမိကတော့လိုအပ်ကြောင်းပြောပါတယ
်။ဒီလိုကြီးပဲဒီကန့်ချင်းမှထားလို့ဖြစ်ပါမလား။ကိုယ်တယောက်ချင်းရဲ့ဌာနရတော့မဖြစ်နိုင်ဘူးလို့ဥပါတော့အဲ့လိုပဲပြည်လျောင်လောက်ပြရမလားအစွမ်းတောင်းပါဒီကိုယ်နိုင်ငံသားမဟုတ်တဲ့လူတယောက်လည်းမရှိဘူးလို့အခင်းနေနေပြောရှင်တယ်ဘာဖြစ်လို့ဒီမှာနေလာတဲ့လူတွေ
ကြောက်ပြူမျိုးမှာကကမန်မွတ်စလင်တွေနေထိုင်နေကြတာပါရခိုင်မှာပဋိပက္ခဖြစ်လာပြီးနောက်ကမန်အပါဝင်မွတ်စလင်တွေကိုအာဏာပိုင်တွေကဒုက္ခတွေစခန်းထဲပို့လိုက်ကြပါတယ်သူတို့တွေကတော့ရိုဟင်ဂျာဆိုသူတွေနဲ့ကွာခြားချက်ရှိပြီးဗုဒ္ဓဘာသာအများစုရှိတဲ့မြန်မာနိုင်ငံမှာကမန်မွတ်စလင်တွေကိုလူနည်းစုလူမျိုးစုအဖြစ်တရားဝင်အသိမှတ်ပြုထားပြီးသားဖြစ်ပါတယ်။ရခိုင်ပြည်နယ်ပြင်တိုက်ခိုက်မှုတွေဖြစ်မလာခင်တုန်းကဒေသခံမွတ်စလင်ကမန်တွေဟာကျောင်းဆရာရှေ့နေတရားသူကြီးစတဲ့အလုပ်တွေအပြင်တံငါသေးနွားလဲနဲ့ပစ္စည်းတဲပို့တဲ့အလုပ်တွေကိုပါလုပ်ကင်ခဲ့ကြတာပါ။ကြောက်ပြူမြို့ကန်တွေကသူတို့ရဲ့ဒေသခံမွတ်စလင်တွေအပေါ်တန်ရောစင်စိတ်ရှိကြပေမဲ့ဒီခိုင်မြောက်ပိုင်းကရိုဟင်ဂျာဆိုသူတွေကိုတော့အပြင်ကဝင်ရောက်လာသူတွေဖြစ်လက်မခံနိုင်ကြပါဘူး။မြန်မာအစိုးရကလည်းရိုဟင်ဂျာဆိုတာကိုလက်မခံပယ်ချလာပြီးဒီခိုင်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်သွားသူတွေပြန်လာရေးကိစ္စကိုတော့ပြင်ဆင်လုပ်ဆောင်နေကြောင်းပြောပါတယ်ခင်ဗျာ။